အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီလူနည်းစုရှီးအိုင်မွတ်စလင်တွေနေတဲ့ရပ်ကွက်မှာစနေနေ့ကဘုံးပေါက်ကွဲတာကြောင့်အနည်းဆုံးလူနှစ်ဦးသေဆုံးပြီး22ဦးလောက်ဒဏ်ရာရသွားတယ်လို့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။ကဘူးရဲကျုပ်ရဲ့ပြောခွင့်ရအဖြစ်တာလီဘန်ဘက်ကခန့်အပ်ထားတဲ့ခါလစ်ဆာဒရမ်ရဲ့အဆိုအရကဘူးမြို့အနောက်ဖက်ပူလီအီဆော့ဖ်တာဒေသမှာပေါက်ကွဲမှုဖြစ်ခဲ့ပြီးဒဏ်ရာရသူတွေကတဦးကစိုးရိမ်ရတယ်လို့ဆိုပါတယ်။ဒီဘုံခွဲတိုက်ခိုက်မှုကဘယ်သူလက်ချက်လဲဆိုတာအခုချိန်ထိဘယ်သူကမှထုတ်ဖော်ပြောဆိုတာမရှိသေးပေမဲ့ IS စစ်သွေးကြွအုပ်စုလက်ချက်ဖြစ်နိုင်တယ်လို့ယူဆနေပါတယ်။အတိတ်ကာလတုန်းကလည်း IS အုပ်စုဟာအာဖဂန်မှာရှိတဲ့လူနည်းစုရှီးအိုက်တွေကိုကြီးမားတဲ့တိုက်ခိုက်မှုတွေလုပ်ခဲ့တာမျိုးရှိပါတယ်။ဒေသတွင်း IS စစ်သွေးကြွတွေနဲ့လက်တွဲပေါ်ဖြစ်ပြီး ISK လို့လူသိများတဲ့ခိုရာဇန်ပြည်နယ်ကအစွန်းရောက်အုပ်စုဟာပြီးခဲ့တဲ့နှစ်အာဖဂန်မှာတာလီဘန်ရဲ့အာဏာပြန်ရလာခြင်းကစပြီးဗလီကျောင်းတွေလူနည်းစုမွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေတိုးလှုပ်လာခဲ့တာပါ။တောက်ကြနေတုန်းကလည်းကဘူးမြို့ရှီးအိုက်တွေနေတဲ့ရပ်ကွက်ကနောက်ထပ်ဗလီကျောင်းတစ်ခုမှာလှဲပေါ်မှာဖွဲ့ထားတဲ့ဘုံးတလုံးပေါက်ကွဲခဲ့ကြတာကြောင့်အနည်းဆုံး8ဦးသေဆုံးပြီး18ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။